တိကျာပြန်လည်တက်ခတ်မှုဖြစ်ခဲ့ပြီးနောက်ဤစင်းနဲ့ကစားတီကစစ်သွေးချွာကြီးချအပြစ်ခတ်ရဆဲဖို့တပြန်နဲ့လို့ကြေညာလိုက်ကြပါတယ်ကစားတီကစံနေချင်းတောက်ချောင်နေမနဲ့နှစ်နာရီကစအပြစ်ခတ်ရဆဲစတဲ့အတော့မှာဖြစ်ကြောင်းဟာမတ်စပေါ်တာဝန်ရှိသူတွေကရိုက်တာသတင်းဌာနကိုတီးပြခဲ့တာပါဒီစနေကလည်းဝင်းကြီးချုပ်ရဲ့လူညွှန်းဆိုင်ရာဝင်းကြီးဖွဲ့ကြာတာပင်းနဲ့နောက်မှအစည်းအဝေးပြီးမှပဲအပြစ်ခတ်ရဆဲကြီးကြေညာခဲ့ပါတယ်ဒီစည်းဝင်းကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့ဒီချင်းနိုင်ငံကဂျောင်းဝင်စစ်ဆက်အစိုးပြုခဲ့တဲ့ကမ်းလှမ်းချက်ကိုဒီစည်းဆိုရဖွဲ့ရဲ့လူညွှန်းဆိုင်ရာစီအိုကတခင်းနဲ့အတည်ပြုလိုက်တာဖြစ်ကြောင်းဖော်ပြပါတယ်အပြစ်ခတ်ရဆဲကြီးအတွက်ဂျောင်းဝင်ညှိနှိုင်းပေးခဲ့တဲ့ဒီချင်းနိုင်ငံကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချီးကျူးစွာပြောကြားခဲ့တယ်လို့ဒီစည်းနဲ့ပါလက်စတိုင်းကြားငင်းငင်းစွာအတူရှင်တွဲနေထိုင်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုလိုက်ပါတယ
်။ I believe the Palestinians and Israelis equally deserve to live safely and securely and to enjoy equal measures of freedom, prosperity and democracy.
ဒီစင်းနဲ့ပါလက်စတိုင်းနဲ့ပတ်သက်လို့ပြည်ထောင်စုမှုရှိရှိနေထိုင်နိုင်မှုမျိုးမျိုးအခွင့်အရေးရှိတယ်။လူလမ်းမှုတရားဝါပြောမှုနဲ့ဒီမိုကရေစီကိုလည်းခံစားထိုက်တယ်လို့ယုံကြည်ပါတယ်။ဒီလိုဖြစ်အောင်လည်းကျွန်တော်တို့ဆွေးနွေးတာမနာမနေကြိုးစားသွားမှာဖြစ်ပါတယ်လို့ဒီစည်းနပါလက်စတိုင်းတို့အပြစ်ခတ်ရဆဲကြီးညာလိုက်တဲ့ကြာတာပင်းတွေကအင်ဂျီပေါ်မှာဒင်းတောက်တွေကိုကြောကြာကြတာပါဂျေဆွေမှာပါလက်စတိုင်းတွေပေါ်အစ္စရေးကဖိနှိပ်မှုတွေကျူးလွန်နေဆိုပြီးမေလ10ရက်နေ့မှာပဲဟာမတ်ဖွဲ့ကအစ္စရေးကိုရော့ကက်တွေနဲ့ပစ်ခတ်ရတာကပြစ်ခတ်တွေစတင်နေတာပါစတိယောကျာတက်ခတ်မှုတွင်ဂါဇာဒေသမှာကလေး65ယောက်ပါဝင်တည်ဆုံးသူ130ရှိကြောင်းဒေသခံကျန်းမာရေးတာဝန်ရှိသူတွေသတင်းထုတ်ပြန်ထားပါတယ်ဒီစည်းနငံမှာလည်းတည်ဆုံးသူစနေရောက်ရှိကြောင်းအာနာဝင်နေပြောဆိုကြတာပါတက္ကမှုကြောင့်ဂါဇာပြည်သားမှာနေရဆုတ်ခွာထွက်ပြေးရသူရေတွက်ကတော့9200ကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်